VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။ COVID-19 ကရောဂါကူးစက်မှုဓာတ်ဆီးထိန်းချုပ်နိုင်မှုအသွားအလာတွေကန့်သက်၊ကျောင်းတွေရုံးတွေပိတ်ထားချိန်မှာ digital နည်းပညာဟာလူတွေရဲ့ဘဝအတွက်ဘလောက်မရှိမဖြစ်လိုအပ်တယ်ဆိုတာပိုပြီးတော့သိသာလာပါရစေ။အထူးသဖြင့်ရုံးတွေပိတ်ထားလို့အိမ်ကနေအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေတယောက်နဲ့တယောက် online ပေါ်မှာချိတ်ဆက်ပြီးလုပ်ငန်းတွေပုံမှန်နှီးပါဖြစ်အောင်လည်ပတ်နေကြပါတယ်။ကျွန်မတို့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်မှုတွေကတက်တည်တစ်ခုပါ။အလားတူပဲအသွာလာကန့်သက်ချက်တွေကြောင့်လူချင်းမတွေ့နိုင်ကြတဲ့ဆွေမျိုးမိတ်ဆွေတွေဆိုလည်း online ပေါ်မှာ video chatting လုပ်နိုင်ကြတာမို့ဝေးနေပေမဲ့အဆက်အသွယ်မပြတ်ကြပါဘူး။နှီးပညာကုမ္ပဏီတွေကလည်းအဲ့ဒီလိုအဆင်ပြေပြေ online ပေါ်မှာဆက်သွယ်နိုင်ကြဖို့ application တွေကိုဖန်တီးထားကြပါတယ်။အပျော်တမ်းဆက်သွယ်နိုင်ကြဖို့ Facebook ရဲ့ Messenger Rooms ကနေလုပ်ငန်းသုံး Microsoft ရဲ့ Teams ဆိုတဲ့ app မျိုးအထိအမျိုးစုံရှိပါတယ်။အဲ့ဒီထဲကမှ COVID-19 ကာလမှာလူသုံးအများဆုံးဖြစ်လာတဲ့ video chatting app တစ်ခုကတော့ Zoom ဆိုတဲ့ app ဖြစ်ပါတယ်။ Pro license ယူထားသူတွေဆိုရင်လူ900ကနေ1000အထိ online ပေါ်မှာ Zoom app ကိုသုံးပြီးတော့စုဝေးပြောနိုင်ပါတယ်။လူရချီတစ်ပြိုင်တည်းတယောက်နဲ့တယောက်မြင်နေရပြီးပြောနိုင်ဆွေးနွေးနိုင်တာမို့စီးပွားရေးလုပ်ငန်းတွေတက္ကသိုလ်တွေတော်တော်များများကonline အစီအဝေးလုပ်တာတို့စာတင်တာတို့အတွက် zoom ကိုသုံးကြပါတယ်အခုလို online ပေါ်မှာတွေ့ဆုံနိုင်တဲ့နည်းပညာဟာတယောက်နဲ့တယောက်လူချင်းမတွေ့နိုင်တဲ့အခြေအနေမျိုးမှာအင်မတန်အသုံးဝင်တယ်လို့ britain နိုင်ငံ london မြို့က lse တက္ကသိုလ်မှာ social policy ဘာသာရပ်ကိုပွဲလွန်တက်နေတဲ့ matt e theory ကျော်ကပြောပြပါတယ်သူဆိုရင်တနည်းအားဖြင့်မှာရှိနေတဲ့အတန်းဖော်တွေနဲ့ zoom ပေါ်မှာစုံပြီးစာချက်နေပါတယ
်ငွေချင်းတွေတော်တော်များကအဲကိုယ့်နိုင်ငံကိုပြန်သွားကြပြီဆိုတော့ပေါ့နော်တယောက်တည်းစကြရတာကနည်းနည်း depress ဖြစ်ကြတယ်လေပြီးတော့အပြင်းလည်းမထွက်ကြဘူးဆိုတော့အခုနောက်ပိုင်းက study retreat လေးတွေလုပ်ကြတယ်ဆိုတော့ဒီ study retreat ကတော့ပြောမှာဆိုလို့ရှိရင်ဒီ LSE ရဲ့ LSE life ဆိုတော့အကြောင်းအနေလုပ်ပြတာပေါ့နော်သူကပထမဦးဆုံးကအဲ့လိုမျိုးဒီ study retreat ဆိုပြီးတော့3 night section လေးတွေလုပ်ပြတယ်3 night section လေးတွေလုပ်ပြီးနေအဲ့ zoom ကနေတဆင်လုပ်တယ်ဆိုတော့အဲ့မှာမတူတဲ့ဌာနတွေအကုန်လုံးကနေပြီးတွေ့ကြရပေါ့နော်တွေ့ရင်တွေ့ရင်လည်းအဲ့ဒီ3 night section လောက်တာတော်တော်လေး effective ဖြစ်တယ်အဲအဲ့ခါကျတော့သူတို့ကလည်း recommend ပြရပေါ့နော်တငယ်ချင်းတွေစုပြီးတော့အဲ့လိုလုပ်လို့လည်းရတယ်ဆိုတော့အခုနောက်ပိုင်းကကျွန်တော်တို့ကကိုယ်နဲ့အရင်ရင်းနှီးတဲ့တငယ်ချင်းတွေပေါင်းပြီးတော့ပေါ့နော် subject တစ်ခုတည်းကိုဆွေးနွေးကြတာမျိုးမဟုတ်ပန်းနဲ့ဒီကိုကနေပြီးတော့3 night ဟိုတစ်နာရီစီလောက်ကြတယ်ဆို different subject ပေါ့နော်subject area တွေကမတူဒါပေမဲ့ကိုလုတ်ချင်တာကိုလုတ်နေကြတယ်ဒါပေမဲ့တစ်ခါတည်းအတူတူလုတ်နေကြတယ်ပေါ့အဲ့ချိန်မှာ zone ကနေပြီးတော့တယောက်ကနေပြီးတော့ organizer အနေနဲ့အဲ့နားချိန်လေးတွေပြီးတော့မဲ့အချိန်လေးတွေအဲ့လိုမျိုး timing လေးတွေလုတ်ပေးကြတယ်ပေါ့နော်တက်လှည့်စီ volunteer ပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်မကနေပြီးတော့ host အနေနဲ့ဒီ3 night facilitate လုတ်ပေးတာပေါ့နော်ဆိုတော့ကျမတို့တကယ်ကြီးနေတယ်မှာဆိုလို့ရှိရင် Russia အားလို့အဲ့ပြီးတော့ Taiwan တို့ India တို့အဲ့လိုမျိုးဟိုနိုင်ငံအသီးသီးမှရောက်နေတဲ့သူတွေအကုန်လုံးကနေပြီးတော့ပါတယ်ဆိုတော့အသုံးလေး၅ရောက်ပေါ့ဆိုတော့မနက်ဖြန်တော့တာမျိုး section ကိုထပ်လုပ်မယ်ဆိုပြီးတော့ပြောထားကြသေးတယ်တော်တော်လေးလည်း effective ဖြစ်ပါတယ်ကျောင်းသားတွေအတွက်လေ
ပုံမှန်စာချက်နေတာမျိုးထက်ကိုအခုလိုမျိုး online ပေါ်ကနေပြီးတော့စာချက်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်ပို့ပြီးတော့စာတွေရောရတယ်လို့ထင်လား
အဓိကကတယောက်တည်းစာလုပ်နေကြတယ်ဆိုလို့ရှိရင်ဒီတစ်ခါတလေကြတော့အဲ့လိုမျိုးကိုယ့်ဘာနဲ့ကိုအဲ့လိုမျိုးဒီ discipline ထားတဲ့ပုံစံမျိုးကကြတော့အုပ်စုနဲ့စာကျက်တာထက်ဆိုလို့ရှိရင်မတူဘူးပေါ့နော်အုပ်စုလိုက်ကြတော့အဲ့လိုမျိုးကိုတယောက်တည်းအတွက် responsibility ယူရတာမဟုတ်ဘဲနဲ့တခြားလူတွေအတွက်လည်း responsibility ယူပေးရတယ်ဆိုတော့ကိုက3 night ဆိုလို့ရှိရင်အဲ့3 night လုံးအဲ့ computer ရှေ့မှာထိုင်ပြီးတော့ပဲသူတို့နားရမယ့်အချိန်ကြလို့ရှိရင်နားအဲ့အဲ့လိုမျိုးလုပ်တယ်ဆိုတော့ဒီဘယ်လိုပြောမလဲ concentration level ကလည်းပိုများတယ်ပြီးတော့ကျောင်းလင်းတယောက်ဒီသူလက်စာလုပ်နေတယ်ကိုလက်စာလုပ်နေတာကိုမြင်တဲ့အခါကျတော့လေဟို psychologically အရလည်းဒီတနည်းနည်းနဲ့အထောက်အကူဖြစ်တယ်လို့ထင်တယ်ဘယ်လိုပြောမလဲ balance ဖြစ်တာပေါ့နော်တယောက်ထက်စာလုပ်တဲ့အခါကြီးပဲရှိတယ်ဒါပေမဲ့အဲ့လိုမျိုးဒီ retreat section လေးတွေတငယ်ချင်းတွေနဲ့လုပ်ပြီးတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက် emotionally နဲ့ supportive ဖြစ်တယ်လို့မျိုးဖြစ်တာပေါ့
ခုကျတော့ကျောင်းတွေကလည်းပိတ်ထားတော့ဥမာကိုသိကျင်တဲ့အကြောင်းအရာပေါ့နော်ဟိုကိုရဲ့ဒီဟိုပါမောက္ခတွေနဲ့ဆရာတွေနဲ့ဆွေးနွေးကျင်တဲ့အကြောင်းအရာတွေရှိတယ်ဆိုရင်ရောဘယ်လိုမျိုးသူတို့နဲ့ဆက်တွေ့ပြီးတော့အမေးလဲမေးခွန်းတွေဘာတွေရှိတယ်ဆိုရင်ရောမေးလို့ရလားချက
်အဲ့ဒါတော့ရတယ်မှာကျမတို့ LSC ဆိုလို့ရှိရင်ဒီ certain term ပေါ့နော်နှစ်ပတ်အလိုမှာပြီးခါနေအလိုမှာ online ဖြစ်သွားတာဆိုတော့အဲ့ဒီကလေးကနေပြီးတော့ဒီဆရာတွေနဲ့အဲ့ဒီ zoom နဲ့ပဲအဲ့လောက်ကြတာများတယ်ပေါ့နော်ဆိုတော့တော်တော်လေးလည်းအဆင်ပြေပါတယ်ပထမတစ်ပတ်လောက်ကတော့နည်းနည်းအော adjust လုပ်ရတာပေါ့ ဒီ technical ဘိုင်းဆိုင်ရာအရာတိတ်ပြီးတော့မကျွမ်းကျင်တဲ့ဟာတွေရှိရောလीဒါပေမဲ့နောက်ပိုင်းကျတော့လည်းအဆင်ပြေသွားပါတယ်အခုဆိုလို့ရှိရင်လည်းဒီ revision တို့ဘာလို့ section တွေဒီ summer term ရောက်နေပြီဆိုတော့ကျမတို့ကစာမွေးရာသီဖြစ်နေပေါ့နော်အဲ့ခါကျတော့ revision section တွေကို8 zone ကနေလုတ်ပေးတယ်ဆိုတော့ဟိုအနည်းနည်း new normal တော့ဖြစ်နေကြပြီပေါ့နော်ဆိုတော့ဆရာဆင်မွေးရင်းနဲ့လည်းဒီဒီကြောင့်မတက်ရဘူးဆိုပေမဲ့ physically တော့မတွေ့ရတာပဲရှိတယ်ဟိုအနီးအနီးလေးမှာရှိနေတာပေါ့ဟိုဒီတခုခုဆိုလို့ရှိရင်လဲအာ book လောက်လိုက်လို့ရှိရင်ဟိုတွေ့ကျင်တဲ့အချိန်မှာတွေ့လို့ရတယ်ပေါ့နော်သူတို့အားတဲ့အချိန်ကလည်းတိုက်ဖို့တော့လိုတာပေါ့ဒါပေမဲ့ညာတော့အဖြစ်ကတော့ zoom နဲ့အခုကဆက်သွယ်ကြတာများတယ်ဆိုတော့အဲ zoom 3ဖြစ်တယ်ဆိုတော့တချို့ဆရာမတွေလဲ skype တို့ပါလို့လုပ်ဖြစ်ပါတယ်ဒါပေမဲ့ဒီ zoom ကကြတော့အများကြီး join လို့ရတယ်ဆိုတော့အဲ့ဒါကတော့ပုံပြီး3ဖြစ်တယ်ပေါ့နော်
ညမဆဆောပြောလို့တို့ပေါ့နော်ဟိုဆရာတွေနဲ့အဲ့လိုမျိုး online ပေါ်ကနေ Zoom နဲ့တွေ့ဖို့အတွက်အစာပိုင်းမှာလုပ်တဲ့အခါမှာအခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီနည်းပညာပိုင်းဆိုင်ရာအခက်အခဲလေးတွေရှိရဲဆိုတော့ဘယ်လိုမျိုးလဲဆိုတာလည်းနည်းနည်းဟိုရှင်းပြပါလားချက
်ဒီဘယ်လိုပုံစံလုပ်တယ်လဲဆိုတာကိုနည်းနည်းအထာမကြတဲ့ဟာပေါ့ဥပမာဆိုလို့ရှိရင်ဒီမေးမယ်ဆိုလို့ရှိရင်ဘယ်လိုမေးမလဲပေါ့နော်ဆိုတော့ဆက်ဆက်ချင်းမှာကြတော့အဓိကတော့အဲ့အသားမကြတာပေါ့အမအဲ့လိုမျိုးပေါ့လူတွေက frustrate ဖြစ်တာပေါ့ကြောင်းမတက်ရတဲ့အပြင်ပေါ့နော်ဟို zoom နဲ့ပဲစတင်နေရတယ်ဆိုတော့ចောင်းသားတွေရဲ့နောက်တစ်ခု frustration ကပတ်စံပေးပြီးတော့ဗောနော်ငါတို့ចောင်းသားဘုရားဆုံးရှုံးရတယ် library access မရှိဘူးအဲ့လိုမျိုးတွေကတော့လူတွေကတော့ frustrate ဖြစ်ကြတယ်ဗောစောပိုင်းကာလမှာတော့နှစ်ပတ်လောက်ဗောနော်လူတိုင်းကတော့အကုန်လုံးက adjust လုပ်ခဲ့ရတယ်ဗောနော်အခုနောက်ပိုင်းကျတော့လဲအဲနည်းနည်းအသားကျလာပြီးတော့စာမေးပွဲရာသီဖြစ်သွားပြီးဆိုတော့စာမေးပွဲကိုပဲပြုံပြီးတော့အာရုံရောက်သွားကြတော့တခြားဟာတွေအချိန်မပေးနိုင်ဘူးပေါ့နော်အဲ့လိုမျိုးဖြစ်နေ
။ American အစိုးရဆိုရင်ပေါ့နော်သူတို့ဒီအစိုးရရုံးဝန်တန်းတွေကိုဒီ Zoom နဲ့အစည်းအဝေးတွေဘာတွေမလုပ်ပါနဲ့ဆိုပြီးတော့မှညွှန်ကြားတဲ့အထီးရှိတယ်။ဘာလို့ဆိုတော့ဟိုလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အဲ့ဒါအပေါ်မှာရောညီမစိုးရင်လား
။ဒီလုံခြုံရေးနဲ့ပတ်သက်တာကတော့ဒီ Zoom မှာမဟုတ်ပါဘူး။အရင်ကြီးကြီးတဲ့ဟာတွေဆွေးနွေးမယ်ဆိုလို့ရှိရင်တော့အစိုးရကဒီ privacy တို့ဘာလို့တော့ဒီထည့်သွင်းစဉ်းစားရမယ့်အချက်တည်းမှာအစိုးရတွေကဒီ protocol တွေမှာပါရမယ့်ဟာတွေလို့တော့ထင်တာပဲ။ကျမတို့ကကြတော့ဟိုလုံလောက်ဖြစ်မှာမရှိနေတဲ့သူတွေမဟုတ်တော့လေးမှာအဲ့ဒါကကြတော့တိတ်ပြီးတော့ခေါင်းနဲ့မထည့်ဖြစ်ဘူးပေါ့နော်ဟိုကျောင်းသားတွေတဲမှာတော့မှအဲ့ conflict studies တို့အဲ့လိုမျိုး department တွေဆိုလို့ရှိရင်တော့နည်းနည်းဒီဟာကိုသူတို့ seriously စဉ်းစားမယ်ထင်တယ်ဒါပေမဲ့တခြားဒီရိုးရိုးကျမတို့လိုမျိုးအဲ့ဒီ research တို့ပါတော့အဲ့လိုမျိုး stream တွေကကြတော့ဟိုတကယ် technical level တင်တာဆိုတော့ sensitive issues တွေကဘာမှလည်းမပေါ့ဘူးကိုကတော့ရိုးရိုးပဲတွေးတဲ့ကျောင်းသားမို့လို့လာတော့မသိဘူးအဲ့လောက်ထိလည်းအရင်အရေးကြီးတဲ့ကိစ္စရက်တွေလည်းဆွေးနွေးနေရတယ်မဟုတ်ဘူးဆိုတော့လေတိတ်ပြီးတော့အဲ့ဒီအပေါ်မှာတော့အခက်ခဲရှိရလို့မထင်ဘူး
ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ social policy ဘာသာရပ်ကိုဘွဲ့လွန်တက်နေတဲ့ MA theory ချော်ဖြစ်ပါရဲ့ရှင်သူတို့လိုဘွဲ့လွန်တက်နေကြသူတွေတက္ကသိုလ်ကျောင်းတွေပိတ်ထားပြီးမြေနီးပညာကျေးဇူးကြောင့် online ပေါ်မှာစုံပြီးတော့ဆက်ပြီးပညာသင်နိုင်ကြသလို COVID-19 ရောဂါကြောင့်ကျောင်းပိတ်ထားတဲ့မူလာတန်းအလယ်တန်းအထက်တန်းကျောင်းတော်တော်များများကလည်းကျောင်းသူကျောင်းသားတွေကို online ကနေစာသင်ပေးနေကြပါရဲ့ရှင်ကျမစုမြတ်ပါပါ